ဒီရသဘုံလေးပေါ်မှာလေချောင်းကနေပြစ်ခတ်နေတာတွေကိုနေ့စဉ်9နာရီရက်ဆိုင်မဲ့အစီအစဉ်ဒီကနေ့အစောပိုင်းကစပြီးအစတင်အသက်ဝင်ကြောင်းရုရှားဆိုရကပြောလိုက်ပါတယ်ဒေသစံတော်ချိန်မနက်9နာရီကနေနေ့လယ်9နာရီထိလေချောင်းတိုက်ခိုက်မှုတွေရက်ဆိုင်ထားဖို့သမ္မတဗလာဒီမီယာပူတင်ကညွှန်ကြားထားတဲ့ကြောင်းရုရှားကဝန်ကြီးကဒီကနေ့ပြောပါတယ်လူသားချင်းစာနာတဲ့အနေနဲ့တိုက်ပွဲဒေသကနေအရသာတွေထွက်ခွာနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးမှာဖြစ်ပြီးအဲ့ဒီအတွက်ပြင်ဆင်ထားပြီးဖြစ်တယ်လို့ကြားခင်ကြေညာပေးမဲ့ကြောင်းရုရှားကဝန်ကြီးဆာဂေးရှိုဂူကပြောတော့တာပါစီးရီးယားနိုင်ငံတော်မှာပြစ်ခတ်တိုက်ခိုက်မှုတွေရက်30ကြာရက်ဆိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တည်းရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပြီးနေ့အကြံမှာမစ္စတာပူတင်ရဲ့အခုညင်ကြားချက်ထွက်လာခဲ့ရလည်းဖြစ်ပါတယ်ဒမတ်စကတ်မြို့တော်အပြင်ဘက်အရှိကူတာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေဘုံကျဲမှုတွေပြန်စတင်လာတာနဲ့အမျှဒီကနေ့ကလူ30ကျော်သေဆုံးခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်စီးရီးယားရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတိတိယယောက်ကျင့်သုံးမှသာအတိတ်ပဲရှိလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပြီးမတိမငြိမ်ဖြစ်နေတဲ့အရှိကူတာဒေသကပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောင်နိုင်တော့ဘူးလို့လည်းထပ်လောင်းပြောကြားလိုက်ပါခင်ဗျာ